လီဗီးယားနိုင်ငံကိုနိုင်ငံတကာလေရင်မပြန်တမ်းရနေမည်အဖြစ်သတ်မှတ်ထားပြီးတော့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတက်ခဲမှုတွေကတော့တိုးလာနေတယ်လို့အမေရိကန်ရေတပ်ဗိုလ်ချုပ်တဦးကနေပြောလိုက်ပါတယ်။လီဗီးယားမှာအစိုးရတပ်တွေနဲ့အစိုးရစန့်ကျင်သမားတွေမြေပြင်တက်ခဲမှုတွေကအခုချိန်ထိရှိနေတော့မယ်လို့ဆိုပါတယ်။အခုဆိုရင်လီဗီးယားနိုင်ငံဘေးကဒီမြေထဲပင်လယ်မှာနိုင်ငံ73ခုကတိုက်ခိုက်ရေးအဖွဲ့တွေပူးပေါင်းထားကြပြီလို့အမေရိကန်ရေတပ်ဗိုလ်ချုပ်ဆမ်ယူအယ်လော့ကလာကပြောပါတယ်။သူကမြေထဲပင်လယ်ထဲမှာရောက်နေတဲ့အမေရိကန်စစ်သင်္ဘောကြီးတစ်စီးပေါ်ကနေပြီးတော့တယ်လီဖုန်းနဲ့လှမ်းပြောတာပါ။ညွန်ပေါင်းတပ်ဖွဲ့တွေကအစိုးရစန့်ကျင်သမားတွေရဲ့ဒီအဓိကခြေကိုစခန်းဖြစ်တဲ့ဘန်ဂါစီမြို့ကိုလေရင်မပြန်တမ်းရနိုင်မည်အဖြစ်အရင်သတ်မှတ်ပြီးတော့တိုက်ခိုက်မှုတွေလုပ်နေကြတာပါလီဗီးယားမြို့တော်ထရီပိုလီထိရောက်အောင်လေရင်မပြန်တမ်းရနိုင်မည်အဖြစ်ဆက်ပြီးတော့သတ်မှတ်သွားမှာဖြစ်ပြီးထောက်ပံ့ကူညီရေးတွေကိုလည်းပို့ပြီးတော့လှုပ်ဆောင်သွားဖို့အစီအစဉ်တွေရှိတယ်လို့ဆိုပါတယ်မနေ့ကညာပိုင်းမှာအမေရိကန်တိုက်ခိုက်ရေးလေရင် F-15 ဟာလီဗီးယားနိုင်ငံပေါ်မှာပြန်တမ်းရင်းနဲ့ဆက်ချိုးယင်းမှုကြောင့်ပြတ်ကျခဲ့ပါတယ်။ဒါပေမဲ့လေယာဉ်ပေါ်မှာပါသွားခဲ့တဲ့လေယာဉ်မှုနှုတ်ဦးစလုံးအသက်ရှင်လွတ်မြောက်ခဲ့တဲ့အကြောင်းဗိုလ်ချုပ်လော့ကလာကအတည်ပြုချက်ပေးပါတယ်။လီဗီးယားပြည်သူတွေကအဲ့ဒီလေယာဉ်မှုတွေကိုကောင်းကောင်းမွန်မွန်ဆက်ဆံပြုစုကြတယ်လို့ဆိုပါတယ်။လေယာဉ်ပြတဲ့အကြောင်းရင်းကိုလည်းစုံစမ်းစစ်ဆေးသွားမယ်လို့ပြောပါတယ်။လီဗီးယားကောင်းဆောင်မိုမာဂရာဖီရဲ့တပ်တွေကနိုင်ငံရဲ့အနောက်ပိုင်းကမစ္စတာတာမြို့မှာအရက်သူအရက်သားတွေကိုတိုက်ခိုက်နေတဲ့ဆိုတဲ့သတင်းတွေဟာအမှန်ပဲလို့လေအမေရိကန်ရေတပ်ဗိုလ်ချုပ်ဆမ်ယူအယ်လော့ကလာကတီးပြချက်ပေးပါတယ်